သက်ဆုံးလွတ်အနစ်နာခံသွားကြတဲ့အမေရိကန်စစ်တီတော်တွေကြောင့်အမေရိကန်ပြည်တော်စုမှလွတ်လပ်မှုကိုခံစားနေရတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားဂုဏ်ပြုလိုက်ပါတယ်။တနင်္လာနေ့ကအမေရိကန်နိုင်ငံမှာကြောက်ရွံ့တဲ့ Memorial Day အောက်မေ့ပွဲနေ့အထိမ်းအမှတ် Arlington အမျိုးသားစစ်တင်းကြီးမှာအခမ်းအနားကျင်းပခဲ့ရမှာသမ္မတထရမ့်ကအခုလိုပြောကြားခဲ့တာပါ။သူတို့ပေးဆက်သွားကြတာနဲ့ထိုက်တန်အောင်လဲကြိုးစားနေကြပါတယ်လို့ကြာဆုံးစစ်တီတွေရဲ့မိသားစုကသမ္မတကိုပြောခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာနှစ်စဉ်မေလနောက်ဆုံးပတ်တည်နှလာနေ့တိုင်းကိုကြာဆုံးစစ်တီတွေကိုဂုဏ်ပြုတဲ့အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ပြီးအထိမ်းအမှတ်အခမ်းအနားတွေကျင်းပပါရယ်။ဝါရှင်တန်မြို့တော်နားမှာတည်ရှိတဲ့အာလင်တန်အမျိုးသားစစ်တင်ကြီးမှကျင်းပခဲ့တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကအမည်မသိကြာဆုံးသွားတဲ့စစ်တီတွေအတွက်ရည်ရွယ်ထားတဲ့အညာတရဂူဘိတ်မန်မှာလွမ်းသူပန်းခွေချခဲ့ပြီးတဲ့နောက်တာဝန်ထမ်းဆောင်နေစဉ်ကြာဆုံးသွားတဲ့စစ်တီအားလုံးကိုဂုဏ်ပြုခဲ့ပါရယ်။သူတို့ရဲ့အသက်တွေကိုပေးဆက်သွားကြတဲ့အတွက်အမေရိကန်ပြည်ထောင်စုဟာဆက်လက်လုံခြုံခိုင်မာလွတ်လပ်နေတာဖြစ်တယ်လို့သမ္မတထရမ့်ကအခမ်းအနားမင်ခွန်းမှာပြောကြားသွားပါတယ်
။ We are gathered here on the sacred soil of Arlington National Cemetery to honor the lives and deeds of America's greatest heroes.
Arlington မြို့သားစစ်တင်ကြရဲ့ထွတ်မြတ်တဲ့မြေပေါ်မှာကျွန်တော်တို့အခုစုဝေးပြီးအမေရိကန်ရဲ့အကြီးမြတ်ဆုံးသူရဲကောင်းတွေရဲ့အသက်ပေးဆက်မှုနဲ့ဆောင်ရွက်မှုတွေကိုဂုဏ်ပြုပါတယ်။ကျွန်တော်တို့လွတ်လပ်မှုအတွက်အသက်ဆွန်သွားကြတဲ့အမျိုးသားအမျိုးသမီးတွေကိုဂုဏ်ပြုပါတယ်။သူတို့ရဲ့တာဝန်ထမ်းဆောင်မှုကိုချီးကျူးဂုဏ်ပြုပါတယ်။သူတို့မိသားစုဝင်တွေနဲ့အတူဝမ်းနည်းပူဆွေးရတယ်လို့သူတို့ရဲ့ဆွန့်လွတ်အနစ်နာခံမှုတွေနဲ့ထိုက်တန်အောင်ကျွန်တော်တို့ကြိုးစားနေပါတယ်
။ဒီနေ့ကနေကအာလင်တန်စစ်သင်ကြီးမှကျင်းပတဲ့အောက်မေ့ပွဲနေ့အခမ်းအနားကိုတက်ရှိထင်ရှားရှိနေသေးတဲ့ဒုတိယကမ္ဘာစစ်ပွဲကစစ်ပြန်ကြီးနှစ်ယောက်ဖြစ်ကြတဲ့အထက်လွှတ်တော်အမတ်ဟောင်းဘော့ဘ်ဒိုးနဲ့အသက်106နှစ်အရွယ်ရေဒတ်စစ်ပြန်ကြီး Ray Chavez တို့လည်းတက်ရောက်ခဲ့ကြပါဗျ။အခုအသက်106နှစ်ရှိနေပြီဖြစ်တဲ့ Ray Chavez ဟာ1940ခုနှစ်တုန်းကပလဲစိတ်ကန်တိုက်ခိုက်ခံရမှုအတွင်းအသက်အကြီးဆုံးကျန်တဲ့စစ်မှုထမ်းဟောင်းကြီးဖြစ်ပါတယ်။သူတို့လိုတရဲကောင်းတွေနဲ့အသက်ဆုံးသွားတဲ့စစ်သည်တွေရဲ့မိသားစုတွေကိုအမေရိကန်ပြည်ထောင်စုကဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကမင်းခွန်းနဲ့မှပြောကြားသွားပါဗျ
။ To every family member of the fallen,I want you to know that the legacy of those you lost does not fade with time, but grows only more powerful.
ကျောင်းဆုံးစစ်တီရဲ့မိသားစုဝင်တိုင်းကိုပြောချင်တာကအချိန်ကြာသွားလို့သူတို့ထားခဲ့တဲ့အမွေအနှစ်တွေကပျောက်ပြတ်သွားမှာမဟုတ်တဲ့အပြင်ပိုပြီးတော့တောင်ခိုင်မာလာမှာဖြစ်ပါတယ်။သူတို့ထားရှိတဲ့အမွေအနှစ်တွေကအဝေးကလာတဲ့ပဲ့တင်တယ်လို့တိုးမိန်သွားမှာမဟုတ်တဲ့အပြင်ပိုပြီးလေးနဲ့ကျေပြန်ပြီးနောင်မျိုးဆက်ပေါင်းများစွာအထိပြန့်နှံ့ရောက်ရှိသွားမှာဖြစ်ပါတယ
်။အမေရိကန်တပ်တွေပါဝင်တိုက်ခိုက်ခဲ့တဲ့စစ်ပွဲပဋိပက္ခတွေအတွင်ပျောက်ဆုံးနေတဲ့စစ်သည် 12,000 ကိုလည်းအောက်မေ့ကြောင်းသမ္မတထရမ့်ကပြောကြားခဲ့ပြီးသူတို့ကိုရှာဖွေမှုဘယ်တော့မှရပ်သွားမှာမဟုတ်ဘူးလို့ကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအောက်မေ့ပွဲနေ့အထိမ်းအမှတ်ကို1865ခုနှစ်ကစတင်ခဲ့တာဖြစ်ပါတယ်။တောင်နဲ့မြောက်အမေရိကန်ပြည်တွင်းစစ်ပွဲပြီးသွားချိန်မှာအရင်ကျွန်ပြုခံခဲ့ရသူလူတစုကစစ်တွင်းကြာဆုံးခဲ့တဲ့သူတွေအတွက်ပထမဆုံးအောက်မေ့ပွဲအခမ်းအနားကိုလုပ်ခဲ့ကြတာဖြစ်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ချယ်လ်စတန်မြို့က Confederate အချင်းစခန်းမှာအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ Union တပ်ကစစ်သား250ကျော်ရဲ့အလောင်းတွေကိုသူတို့ကပြန်ဖော်ပြီးအသေးအချာအခမ်းအနားနဲ့ပြန်လည်မြုပ်နှံပေးခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာအောက်မေ့ပွဲနေ့အခမ်းအနားကိုပြည်တွင်းစစ်ပွဲတွင်မှကြာဆုံးခဲ့တဲ့စစ်သည်တွေအတွက်သာကျင်းပလာခဲ့ပြီးအနည်း90ကျော်အကြာပထမကမ္ဘာစစ်ပွဲမှာအမေရိကန်တပ်တွေပါဝင်ခဲ့ပြီးတဲ့နောက်မှာတော့စစ်ပွဲအားလုံးမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုအောက်မေ့ပွဲနေ့မှာဂုဏ်ပြုလာတာဖြစ်ပါတယ်ရှင်။